ပရိပခဖြစ်နေတဲ့နာဂိုနိုခရာဘက်ဒေသမှာအပြစ်ခတ်ရဲ့ဆဲရေးသဘောတူညီချက်တစ်ခုအရာရေးရုရှားနိုင်ငံကဂျာဝင်ဆစ်ဆက်ပြီးတာအောင်မြင်မှုမရခဲ့ပါဘူး။အဇာဘိုင်ဂျန်နဲ့အာမေးနီးယားနိုင်ငံတို့အကြားဒီဒေသပိုင်ဆိုင်မှုတွေအငင်းပွားနေတာကနေ25နှစ်ကျော်ကြာကာလအတွင်းအဆိုးရွားဆုံးထိတဲ့ပရိပခနဲ့ကြုံနေရတာဖြစ်ပြီးတော့ပြန်ဖြစ်လာနေတဲ့တိုက်ခိုက်မှုတွေအတွက်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ပြောဆိုနေကြတာပါ။ဒီကရက်စနေနေ့ကစတင်ခဲ့ရမှာဖြစ်တဲ့အပြစ်ခံရဆေးရေးမောင်မြင်ခဲ့တာကြောင့်တနိုင်ငံအကြားဆစ်ဆက်ညီနိုင်ဖို့ဘယ်လောက်တောင်ခက်ခဲတယ်ဆိုတာပြနေပါတယ်။ဒါကြောင့်လဲစက်တင်ဘာလ29ရက်နေ့ကစတင်ခဲ့တဲ့တကြော့ပြန်ပြည်ပခါတဲ့ရုရှားနဲ့တူရကီနိုင်ငံတွေပါလာပြီးပိုကြီးမားတဲ့ပြည်ပခါဖြစ်လာမဲ့အလားအလာပေါ်လာသလိုကက်စပီယန်ပင်လယ်ကနေစွန့်အင်တင်ပို့တာကိုလည်းချင်းချောက်နိုင်ခြင်းရှိလာနေပါပြီ။အဇာဘိုင်ဂျန်နဲ့အာမေးနီးယားနှစ်နိုင်ငံစလုံးဟာတစ်ချိန်ကဆိုဗီယက်ပြည်တော်စုဝင်နိုင်ငံတွေဖြစ်ခဲ့ကြတာပါ။အခုချိန်မှာတော့ရုရှားကအာမေးနီးယားကိုအားပေးထောက်ခံနေပြီးအဇာဘိုင်ဂျန်ကတော့အင်ဒီဂျင်မာမေးနိုင်ငံဖြစ်တဲ့တူရကီကအားပေးထောက်ခံနေတာပါ။နာဂိုနိုခရာဘက်ဒေသကတော့အာမေးနီးယားအများစုနေထိုင်တဲ့ဒေသဖြစ်ပြီးဆိုဗီယက်ပြည်ထောင်စုခေတ်ကအဇာဘိုင်ဂျန်နိုင်ငံတွင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ရှိခဲ့တာပါ။1988ခုနှစ်မှာအာမေးနီးယားနိုင်ငံနဲ့ပေါင်းဖို့ကြိုးစားတာကနေစစ်ပွဲကြီးဖြစ်ခဲ့ပြီး1994ခုနှစ်အပြစ်ခတ်ရဆဲချိန်မှာတော့အာမေးနီးယားတပ်ဖွဲ့တွေကနာဂိုနိုခရာဘက်ဒေသကိုသာမကအနီးနားကဒေသတွေကိုပါတည်ယူခဲ့ပါတယ်။အခုတော့တူရကီရဲ့အထောက်ပံ့နဲ့စစ်အင်အားပိုကြီးလာတဲ့အဇာဘိုင်ဂျန်ကဒီဒေသကိုသူတို့ပိုင်ဖြစ်ပြန်သိမ်းယူဖို့အင်အားသုံးခွင့်ရှိတယ်ဆိုပြီးလှုပ်လာတာကနေတကြော့ပြန်ပြိပခဖြစ်လာတာပါ။